ချင်းပြည်နယ်တီးတိမ်မြို့နယ်ကမြို့အဝင်အထွတ်စစ်ဆေးရေးဂိတ်ကူမှာဒီကနေ့စက်တင်ဘာ19ရက်နေ့မနေ့အစောပိုင်းကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။မနေ့ညကလည်းမုံရွာမြို့ကမြန်မာပြည်အဖြန့်ဖြူတဲ့ရုံမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေထက်ကမုံရွာမှာစစ်ရာအမြောက်များတိုးချထားခြင်းပောက်ကွဲမှုဖြစ်တယ်လို့မြို့ခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခွာမြို့ကတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်တိရိတ်မြို့နယ်ကခိုင်ကျန်းရေးစခန်းနဲ့စစ်စည်ရေးချိန်မှာဒီကနေ့စက်တင်ဘာလ19ရက်မနေ့9နာရီဝန်းကျင်မှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အဲဒီဂိတ်ဟာကလေးမျိုးကနေ9မိုင်လောက်အကွာသာဝေးပြီးကလေးတက်ကတုံနဲ့1မိုင်လောက်အကွာမှာရှိတဲ့စစ်စည်ရေးချိန်ဖြစ်ပါတယ်။ကလေးမျိုးဝင်ထွက်ကိုစစ်စည်တဲ့ဂိတ်မှာပြစ်ခတ်ပောက်ကွဲမှုတွေအတွင်းရဲတပ်ဖွဲ့ဝင်9ယောက်တိဆုံတယ်လို့ဒေသခံတွေကပြောပါတယ်။
ဘွားလေဒီဘောပေါ်တော့စကိုင်းတိုင်းနဲ့စင်ကြီးနဲ့အဆက်ပေါ့အိုင်ကန်ရက်စကန်ဆိုတာရှိတယ်ကလေးတက်ကူမဲ့တော့တော်လေးတော့နီးတယ်အဲ့မှာမနေ့9နာရီတော့ပေါ့နော်ပြန်လာပြစ်ကြတယ်လို့ပြောတယ်ဒီအတွဲလိုက်ဆဲတာပြီးတော့အဲ့ပြီးတော့ဘုံတွဲတန်9ချက်လောက်တော့ကြားတယ်ပေါ့သူတို့ဘက်ကနေဒီစစ်ကောင်စီဘက်ကနေရေ9ယောက်ပြီးတယ်ပေါ့အနောက်မှာတော့လေဒီကလေးမျိုးကသွားလာပဲဖြစ်ဖြစ်အော်တောင်ပေါ်ဆင်းလာပဲဖြစ်သူကဖြစ်တဲ့ကိစ္စရောပေါ့ဆက်စည်းကိစ္စလေအဲ့တော့အဲ့ရက်စကန်လည်းရှိတယ်အဲ့ဒီမှာဖြစ်ကြတယ်ဆိုတော့နည်းနည်း၅နာရီ
စစ်ကောင်စီဘက်ကတော့တိရိတ်မျိုးနယ်ခိုင်ကန်းနယ်မြေရဲစခန်းကိုစခန်းနောက်ဖက်မှာရှိတဲ့ဘိုခိုင်ကန်းစမ်းချံနာကနေအကြမ်းဖက်သမားတွေမနေ့၅နာရီခွဲကလာရောက်ပစ်ခတ်တယ်လို့သတင်းထုတ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဘက်ကပြန်လည်ပစ်ခတ်တဲ့အတွက်လာတိုက်ခိုက်သူတွေစုပ်ပြေးသွားကြောင်းနဲ့စခန်းရုံးကအုံနံရန်ကြီးထိမှန်တာကလွယ်လို့တယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးမျိုးဒေတာတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေတာကန်လုံခြုံရေးတပ်ဖွဲ့တွေကြားမကြမကြအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားနေတာပါ။မနေ့ကတော့ကလေးမျိုးကလူငယ်6ဦးနေတဲ့အိမ်ကိုစစ်ကားတွေနဲ့ပိတ်ဆို့ရှာဖွေပြီး6ရောင်လုံးကိုဖမ်းသွားပါတယ်။စကိုင်းတိုင်းနဲ့အကြီးဆုံးမျိုးဖြစ်တဲ့မုံရွာမျိုးကမြမာပြည်ယာရုံးမှာလဲစက်တင်ဘာလ16ရက်နေ့ကပောက်ကွဲမှုဖြစ်ပါတယ်။အဲ့ဒီရုံးဟာမုံရွာမျိုးတလွားကိုဘီယာဖြန့်ဖြူးတင်ပို့နေတာဖြစ်ပါတယ်။မုံရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MPDF ကိုစားပြုတပ်မဏိဖွဲ့ကဒီပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ပောက်ကွဲမှုတွင်ထိခိုက်ဒဏ်ရာရသူရှိတယ်လို့တော့မကြားရပါဘူး။မုံရွာမြို့မှာစစ်တပ်ကအင်အားစီးပြီးကာလတိုးမြှင့်ထားတဲ့ကြားကပဲအခုလိုပောက်ကွဲမှုဖြစ်ခဲ့တာပါ။မြို့တဝိုက်အရွက်ဝက်လှည့်ခြင်းတွေရှိနေသလိုလမ်းသွားလမ်းလာပြည်သူတွေထဲမှာတန်ဖိုးရရှိရင်စစ်သေးနေတယ်လို့လည်းမုံရွာမြို့ကတယောက်ကပြောပြပါတယ်။
လုံးချုံကြီးရဲ့နေထားတော့အခုဒီအင်အားဖြည့်ချာရှိရပေါ့နော်မြို့ဒီမုံရွာကဒီဒီအတူတူပေါ်လုံးတွင်းထဲမှာသူဟိုညာပြည့်ယူထားတယ်ပေါ့နော်မမေ့ကနေနေပြီးတော့တကအင်အားကူးထားတာဒီပေါ်လုံးတွင်းအကြည့်ပဲနေရာကြီးထားတာရှိပေါ့အဲ့ဒါကဟိုကမီဘက်ကိုဟိုစစ်ကူတက်လာတာပေါ့နော်ဒီမုံရွာအနီးတစ်ဝိုက်ကအသေးသားတွေဖိမားဆိုတော့မတိရသေးဘူးပေါ့နော်သူတို့ဒီတက်ဒီပေါ်လုံးတွင်းထဲမှာတက်ဆဲထားတာလည်းရှိသေးတယ်ရှင်အင်အားလည်းတော်တော်များတယ်
မွန်ပြည်နယ်မော်လမြိုင်မြို့ကန္နာလမ်းမှာလည်းဒီကနေ့မနေ့ဘုံစလုံးပောက်ကွဲခဲ့ပါတယ်။တခါမန္တလေးတိုင်းဒေသကြီးမန္တလေးမြို့မဟာအောင်မြင်မြို့နယ်ကရက်ွက်အုပ်ချုပ်ရေးမှူးရုံးတစ်ခုမှာစက်တင်ဘာလ16ရက်နေ့ညတုန်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအထိခိုက်တော့မရှိခဲ့ပါဘူး။မြန်မာနိုင်ငံနေရာတချို့မှာအခုလိုလုံခြုံရေးအခြေအနေမတိမငြိမ်ဖြစ်နေပေမဲ့စစ်အာဏာရှင်စန့်ကျင်ရေးစံတာပြမှုတွေကတော့ဆက်ပြီးရှိနေပါတယ်။မန္တလေးမြို့မှာဆိုရင်ဒီကနေ့တန်ခါသမဂတပိတ်စက်မှုတပိတ်ဖျားကြီးတပိတ်တမဝါရမတက်ကတူចောင်းသားចောင်းသူတပိတ်တွေအပြင် LGBTIQ တပိတ်စစ်ကြောင်းတစ်ခုလည်းထွက်ခဲ့ပါတယ်။ရွှေဘိုကလေးတဝဲစလင်းကြီးနဲ့လက်ပရောင်းဒေတာတွေမှာလည်းစစ်အာဏာရှင်စန့်ကျင်ရေးချစ်တဲ့စံတာပြပွဲတွေရှိခဲ့ပါလိမ့်ရှင်။